ဒုတိယသမ္မတ3ဦးနဲ့သမ္မတဖြစ်နိုင်ခြေအများဆုံးလို့အများကယူဆနေကြတဲ့ဦးဝင်းမြင့်ရဲ့အကြောင်းကိုသူ့ရဲ့နိုင်ငံရေးလှုပ်ခေါက်ကိုင်တက်တဦးသဘောထားအမြင်ကိုလည်းပြောပြပေးပါဦးမယ်ရှင်။မလ21ရက်နေ့ကသမ္မတဦးထင်ကျော်ရာထူးကနှုတ်ထွက်တာနဲ့တချိန်တည်းပြည်သူ့လွှတ်တော်ဥက္ကဋ္ဌရာထူးကနှုတ်ထွက်ခဲ့တဲ့ဦးဝင်းမြင့်ကိုဒီကနေ့မွန်လွဲပိုင်းမှာကျင်းပတဲ့သမ္မတရွေးချယ်တင်မြှောက်ရေးအဖွဲ့အစုအဖွဲ့အစည်းအဝေးကနေဒုတိယသမ္မတအဖြစ်ချီးကျူးဝတ်မဲစနစ်နဲ့ရွေးချယ်တင်မြှောက်ခဲ့ကြပါတယ်။လက်ရှိရွေးချယ်ထားတဲ့ဒုတိယသမ္မတ3ဦးအနေနဲ့ဦးဝင်းမြင့်အနေနဲ့သမ္မတဖြစ်လာနိုင်ခြေအလားလာနဲ့ပတ်သက်လို့ဦးဝင်းမြင့်ကိုနှစ်ပေါင်း40နီးပါးတည်လာခဲ့တဲ့လက်ပတ်တာမဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးကြည်ဝင်းကို VOA ကမေးမြန်းရမှာဦးကြည်ဝင်းက1983ဝင်းကျင်မှာဦးဝင်းမြင့်ကိုရှေ့နေအဖြစ်နဲ့စတင်ပြရှိခဲ့တဲ့အကြောင်းအခုလိုစပြောပါတယ
်။တတိယဘက်ကဒီလိုလာပြီးတော့ရှင်းမလာတဲ့ကွက်နံပါတ်မှတ်မိဘူး။နောက်တော့မှ1990ကျတော့ရွေးကောက်ပွဲမှာကိုကဒူးယူရတယ်မဆန်နေပြန်ရတယ်ပြီးတော့လွတ်လွတ်ကိုယ်စားဖြစ်တယ်ကိုကလက်ပတာနေပြီးတော့လာဆုံရတာ1993မှာအပြည့်အစုံကြီးလိုက်တာတက်တော်မှာဦးကြည်ဝင်းတို့ရှိမှကျွန်တော်ချိန်မှဆင်းတာဆိုတော့အဲ့ဒီတော့မှပြည်တာလို
့ NLD ပါတီအတွက်ဦးဝင်းမြင့်ရဲ့ဆောင်ရွက်ချက်တွေဦးဝင်းမြင့်ရဲ့နိုင်ငံရေးပိုင်းအားနည်းချက်အားတာချက်တွေနဲ့ပတ်သက်လို့မေးမြန်းရမှာတော့ဦးကြည်ဝင်းကအခုလိုပြောပါတယ
်အဖွဲ့ချုပ်မှာ NLD အဖွဲ့ချုပ်မှာဆိုလို့ရှိရင်သူကနိုင်ငံရေးနဲ့ပတ်သက်တဲ့ဆောင်ရွက်ဆောင်ရွက်သူထင်းထင်းသိမ့်နဲ့အကုန်လုံးပါတီလူကြီးတွေလူအချင်းလူအတူတူလို့ပြောနေတယ်။အဲစီကားဆိုတာအဲ့လားပေါ့နော်။ဟိုစူဆောင်းပြတာပေါ့နော်။သူအချက်လက်ကြီးစိုးစိုးလေးနဲ့အဲ့လိုမျိုးလေးသူကလုတ်တက်တယ်။ရုံးလုံးကနေပါလေသူဟိုဒီအစည်းအဝေးတွေမှာမှတ်တမ်းတွေရေးပါလေရင်းနေသူကြောက်ကျင်နေတာပေါ့ပါပဲ။အားသာကျဲကပူများပါလေ။သူပြက်ပြက်သားသားသူပြောတယ်လေ။နောက်လွတ်တော်ကိုယ်စားလှယ်ဒီလိုလည်းသူချိန်ချင်းချင်းနဲ့ဒီဒီသက်ထိုင်အောင်လည်းပြောတယ်လို့ဒီအာဏာပိုင်အဖွဲ့အစည်းတွေကကဝန်ကြီးတွေပါလေလို့ရှိနေဟိုဟိုဝန်ကြီးတွေကများသောအားဖြင့်အော်ရှေ့ကကတော့လည်းပဲအောက်ကရေးပြတာတွေလာပြီးစုံပြောကြတယ်ပဲကြာသူကမကြိုက်ဘူးပေါ့ဟိုအပေချာတိကျပြောဖို့ပါတယ်ပြီးအဲ့ဒါပြီးဟိုပုံမှန်လေးရှိတယ်တက်တက်တော့ကပြောတယ်ဟိုသဘောကနိုင်ငံရေးဆန်တာပေါ့ဟိုပြောရင်တော့ဆက်ဆံရေးမှာတော့ဘယ်လိုခေါ်လဲဆိုတော့သူကတိတ်ပြီးတော့ရင်းနှီးနှီးခင်းပြီးနေတော့တိတ်နေတာပုံပေါ့ဒီသာအတိတ်တဲ့သဘောတော့ရှိတာပေါ့အာသာချက်ကတော့တနည်းအရတော့အာသာချက်ကောင်းပါလေဒီနှစ်နှစ်လောက်ဒီတော့ဥက္ကဋ္ဌဖြစ်တဲ့အခါမှာဒီတော့အမတ်တည်နေရောပါတီကလူလူပြောသူကရေးကြီးနဲ့ခေမှုပြီးနဲ့ရေးလာတယ်ရေးလာပြီးတော့သူ့ရဲ့လုတ်ပိုင်မှုရှိတဲ့ခါကျတော့သူ့ရဲ့အခြေချင်းတတိပိုးပေါ်လာပေါ်ပေါ်လာတာပေါ့အရင်တော့ကတော့ကိုရောကသူ့တိတ်အခြေချင်းငါသူရှိမှန်းတိတ်မသိဘူးသူကလုတ်ခွင့်ရတဲ့ခါကျတော့ပေါ်လာတာပေါ့
ဦးဝင်းမြင့်ကိုတမရအဖြစ်အရေးခံရနိုင်ကြောင်းအများကထင်ပြီးပြနေကြပြီးတကယ်လို့ဦးဝင်းမြင့်တမရဖြစ်လာခဲ့ရင်ဘလို့တမရမျိုးဖြစ်မလဲဆိုတဲ့မေးခွန်းကိုတော့ဦးကြည်ဝင်းကအခုလိုဖြေကြားခဲ့ပါတယ်
ကိုအထူးသဖြင့်တရားရေးဥပဒေကိုသူကဘာတရားဖြစ်တဲ့အတွက်တရားစီရင်စနစ်တွေပါတယ်ကိုတိုင်ပြောစီရင်တယ်ပေါ့နော်။နောက်အကြိုက်ဆောင်မှုတွေကိုတိုင်ပြောစီရင်တယ်။နောက်ဒီဒီမင်းရဲ့အတွက်ပြည်တော်စုအခုလုပ်နေတယ်တော်ဆန်းစီစီလုပ်နေတယ်။အော်အောင်ပြီးအောင်မလုပ်စေလုပ်ပြီးစီရင်တယ်။အဲ့ဒါလုပ်လို့ရလုပ်နိုင်တယ်။သူကသူ့မှာစိတ်ကူးရှိတယ်။နော်ဒီဒီဖေဖော်ပြည်တော်စုနဲ့ဒီကိုယ်တော်ကညီညာရေးကိစ္စတွေကိုလိုညီမှန်းချက်တွေအိမ်မက်တွေကအခုအကောင့်တွေဖိုးလို့ရတော့မင်းတို့လောကထဲမှာလည်းလုံနေတဲ့လူတယောက်ကဒီသမရဖြစ်လာပြီဆိုရင်သူ့ရည်မှန်ချက်ပန်းနေအောင်ပြောင်းလုံးလုံးမှာပဲဟိုတိုက်ကြီးအတွက်ကိုကိုကျိုးမပါကိုကျိုးမဖက်ဖက်နဲ့လုံမယ်လို့ယုံကြည်တယ်။ဟိုတက်ကြွတဲ့နော်ချက်မြတ်တဲ့သမရတယောက်ဖြစ်လာနိုင်ပါလေ။သူစုံစားတယ်လုံရိုက်ပိုက်ရည်အစွန်တိုက်ကြီးပေါ်မှာထားတဲ့စိရနာတွေကငဘူတွေကလုတ်ချင်းတိုက်ကြီးနဲ့စိတ်ရှိတဲ့အခါကျတော့နိုင်ငံကြီးမှလည်းနှစ်ပေါင်းများစွာလုံလာတဲ့အခါကျတော့အန်လီရဲ့ရည်မှန်ချက်တွေနဲ့ဒီတို့ထောက်ခံမှုတွေပူပေါင်းပြီးတော့ချက်မြက်တဲ့သမ္မတတယောက်ဖြစ်လာနိုင်ပါတယ်။တရားစီရင်ရေးအခွင့်အရေးစမှုတက်ဆိုင်ရေးရေးနောက်ပြီးတော့ဒီညီညာရေးကိစ္စတွေပေါ့နော်ဖက်ဒရယ်ကိစ္စတွေမှာကိုလိုတွေကဒါဥပဒေနဲ့ပတ်သက်လို့ရှိရင်တကယ်လည်းနိုင်ငံရေးနဲ့လို့ယုံကြည်ပါလား
။ဥဝင်းမြင့်ကိုအီယာဝီတိုင်းဒေသကြီးဒနုပြုံမြို့နယ်ညောင်ချောင်းကျေးရွာမှာ1950ခုနိုဝင်ဘာလ10ရက်နေ့မှာဖွားမြင်ခဲ့ပါတယ်။ဘူမိဖေကအထူးပြုဘာသာရပ်နဲ့ BSC ပွဲအတွင်းHTPRL ဥပဒေပွဲကိုထပ်မံရရှိခဲ့ပြီးတရားလွှတ်တော်ရှိနေခြင်းနဲ့အသက်မွေးဝမ်းကြောင်းပြုခဲ့ပါတယ်။